အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အရေးကြီးတဲ့ဒီမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုသမ္မတလောင်းနှစ်ယောက်လုံးဒီကနေ့စနေနေ့မှာတွားရောက်ပြီးတော့မဲဆွဲကြမှာဖြစ်ပါတယ်။ရွေးကောက်ပွဲမကျင်းပခင်နောက်ဆုံးစနစ်တကျကိုရုံးပိတ်ရက်ဖြစ်တာမို့မဲပေးဖို့ဆုံးဖြတ်ချက်မချနိုင်သေးသူတွေကိုဒီမိုကရက်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်လုံးကနောက်ဆုံးမဲဆွဲနိုင်ဖို့ကြိုးစားနေကြပါတယ်။ဒီမိုကရက်သမ္မတလောင်းဟဲရစ်ဟာပြည်နယ်ထဲကအကြီးဆုံးဖြစ်တဲ့ရှာလော့တ်မြို့မှာနာမည်ကြီးရော့ခ်အဆိုတော်ဂျွန်ဘွန်ဂျိုဗီနဲ့အတူမဲဆွဲဖို့အစီအစဉ်ထားပါတယ်။ Republican သမ္မတလောင်း Trump ကတော့ Greensboro မြို့ကဒီပြည်သက်2000ဆန်းတဲ့အားကစားကွင်းကြီးထဲမှာမဲဆွဲပွဲလုပ်မှာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရဖို့စုစုပေါင်းပြည်နယ်90မှာရှိတဲ့သမ္မတနဲ့ဒုသမ္မတရွေးချယ်ပိုင်ခွင့်ရှိသူကိုယ်စားလှယ်တွေရဲ့မဲအနည်းဆုံး280ရရှိဖို့လိုအပ်ပါတယ်။သမ္မတရွေးချယ်ခွင့်ရှိသူကိုယ်စားလှယ်မဲ16မဲရှိတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ဟာရွေးကောက်ပွဲအနိုင်ရဖို့အရေးပါတဲ့ပြည်နယ်9ခုထဲကတစ်ခုဖြစ်ပါတယ်။တောက်ချာနေတော့ကလည်းဒီအနိုင်ရဖို့အရေးကြီးတဲ့ Wisconsin ပြည်နယ်ကိုသမ္မတလောင်းနှစ်ယောက်လုံးတွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။ရွေးကောက်ပွဲကျင်းပဖို့က3ရက်ပဲလိုတော့ပေမဲ့ပြည်နယ်တော်တော်များများမှကြိုတင်မဲတွေပေးနေကြတာမှမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင်လူကိုယ်တိုင်ကြိုတင်မဲတွေကိုဒီကနေ့စနေနေ့အထိပေးနိုင်ပါတယ်။ဒီပြည်နယ်မှာလောလောဆယ်အထိလူကိုယ်တိုင်ကြိုတင်မဲလာရောက်ပေးပြီးသူဟာ2020ရွေးကောက်ပွဲတုန်းကကြိုတင်မဲထည့်ခဲ့သူအရေအတွက်ထက်ကိုကျော်လွန်သွားပြီလို့ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်ရှင်။